မြန်မာတပြည်လုံးမှာပြီးခဲ့တဲ့ဆိုးရလက်ထက်ကတင်းစီခံထားရတဲ့လေမြေတွေကိုပိုင်ရှင်တွေစီပြန်ပေးနိုင်ဖို့အတွက်ပြည်အောင်စုလွတ်တော်ကလေယာမြေနဲ့အခြားမြေများတင်းစီခံရမှုစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းခဲ့တာဟာတနှစ်ကျော်ကြာခဲ့ပြီဖြစ်ပါတယ်1988ခုနှစ်ကနေ2010ခုနှစ်အတွင်းနိုင်ငံတော်ဝန်ကတောင်သူတွေရဲ့လဲနဲ့ရာမြေတွေအပါအဝင်ဧက30လောက်ရှိတဲ့မြေတွေကိုစစ်တပ်ဌာနဆိုင်ရာနဲ့အစိုးရနဲ့နှီးစပ်တဲ့ကုမ္ပဏီတွေကစီမံကိန်းဆိုပြီးအကြောင်းပြချက်အမျိုးမျိုးနဲ့သိမ်းဆည်းခဲ့တာမို့ပြန်လည်ဖြည့်ရှင်းနိုင်ဖို့ဒီကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။တိုင်းနယ်ပြည်နယ်အသီးသီးကစုံစမ်းစစ်ဆေးရေးကော်မရှင်တွေအနေနဲ့လဲရမြေသိမ်းဆည်းခံထားရတာတွေနဲ့ပတ်သက်ပြီးစုံစမ်းတွေ့ရှိချက်တွေကိုအပိုင်းသုံးပိုင်းခွဲပြီးလွှတ်တော်စီအစီရင်ခံစာတင်ပြထားပြီးဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးလဲရမြေနဲ့အခြားမြေများသိမ်းဆည်းခံရမှုကော်မရှင်ဒုဥက္ကဋ္ဌဒေါက်တာမြင့်ကြီးကပြောပါတယ
်စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာပိုင်း1နှစ်3ဆိုပုံမှန်မူတည်ပြီးတော့သက်ဆိုင်ရာအစိုးရဒီဟာတွေကိုကျွန်တော်လွှတ်တော်ကိုပြန်ပြီးတင်ပြဖို့ဆိုပြီးတော့ပြောထားတာရှိတယ်အဲ့တော့အဲ့ဒီဟာကတင်ပြလာမှာပဲကျွန်တော်ကတိတိကျကျကျွန်တော်ကပြောလို့ရမယ်အခုခံမှန်းကြည့်ရင်ကျွန်တော်လည်းအသေးစားပြောလို့မရပြန်လာပေးတာတော့သူတို့ပေးနေကြတယ်ဆိုတဲ့သဘောမျိုးတော့ရှိတယ်လေတိကျဘယ်လောက်ဒီပြန်ပေးပြီးပြီဘယ်လောက်ဆိုတော့ကျွန်တော် data တော့အသေးစားမကြည့်ဘူးခင်ဗျာတက်ကလည်းပဲတချို့ကလည်းပြန်ပြီးတော့ပေးတယ်လို့ဘုံလုံးတော့သိနေပါဘူးဒါပေမဲ့စင်းရအတိကျပဲဗေညာဗေညာဗေညာအတိကျပြောတော့ကတော့တော်သူတို့ပြန်လာမှပဲသိကြကျွန်တော်ကပြောနိုင်တယ်လေအဲတချို့ဌာနတွေဆိုလဲဆောက်လို့ရဝန်ကြီးဌာနဆိုလဲပြန်ပေးတယ်လို့ကြားတယ်နောက်ပြီးတော့အခုသက်ဆိုင်တချို့ပုဂ္ဂလိကဟိုဘက်ကျွန်တော် contract farming ဟာကြီးလဲသူတို့တချို့ဟာကြီးကြတော့ပြန်ပြီးသူတို့နဲ့လေသမားကြီးနဲ့ညီနှိုင်းပြီးတော့သူတို့နင့်တာကြည့်ပေါ့ဗျာပြီးတယ်လို့အဲ့လိုတော့ကျွန်တော်သိရတယ်နောက်ကျွန်တော်ကလည်းဒီဟာကတော့အခုဆက်ပြီးတော့ပြန်တဲ့ဘိုင်းနေရတော့လို့တဲ့ကိစ္စတွေကိုဆက်ပြီးလုပ်မှာပါပြတ်သွားတဲ့သဘောမျိုးတော့ဒါအခုလောလောဆယ်မှာမရှိသေးဘူးခင်ဗျာ
ကော်မရှင်အနေနဲ့အခုလိုစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့လေယောကြီးနဲ့မြေယာတွေပြန်လည်ရရှိမှုကတော့လက်ရှိအချိန်ထိအလွန်နည်းနေသေးတယ်လို့လေသိန်းခံလေသမားတွေနဲ့လေသမားရေးဆောင်ရွက်နေသူတွေကဆိုကြပါတယ်။ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့လည်းတပ်မတော်ကတင်ထားတဲ့လေအီကတသိန်းကျော်လောက်ကိုပြန်ပေးမယ်ဆိုပြီးလွှတ်တော်မှာပြောကြားထားတာတွေရှိနေပေမဲ့လက်ရှိအချိန်ထိလေသမားတွေထံလုတ်ပိုင်ခွင့်ပြန်ပေးတဲ့လေအီကအနည်းငယ်သာရှိနေသေးတယ်လို့သိရပါတယ်။လေသိန်းခံတောင်သူတွေအနေနဲ့လေယာမြေရောကြီးရရှိမှုနဲ့ပြန်လည်လုတ်ပိုင်ခွင့်နှဲပါနေမှုအပေါ်88မျိုးဆက်ပွင့်လင်းလူမှုအဖွဲ့အစည်းကလေသမားရေးဆောင်ရွက်ပေးနေတဲ့ကိုမျိုးတန်ကအခုလိုပြောပါတယ်
ကျွန်တော်တို့ပြီးတဲ့လောက်တော့အများကြီးပြန်မရသေးဘူးဗျပေးနေတာကမဖြစ်စလောက်ကလေးတွေပဲပေးနေတာအဲ့တော့လေသမားကတော့ဒုက္ခရောက်မြဲရောက်နေတာပဲဥမာတစ်ခုပြောမှဗျာကျွန်တော်တို့ရန်ကုန်ပြည်လမ်းပေးမှရှိတယ်မြင်းလာမျိုးနယ်နားမှာလေက1000ကျော်ကိုမိုင်80လောက်ဝေးတဲ့တက်မှ66ကလာသိမ်းထားတယ်အဲ့ဒါကိုခုတည်းကပြန်မပေးသေးဘူးပြီးခဲ့တဲ့ရက်ပိုင်းကတော့ကျွန်တော်တို့သုံးပုံနှစ်ပုံပြန်ပေးမယ်လို့ပြောတယ်ဒါပေမဲ့ပါးစပ်နဲ့ပြောတာစာရွက်စာတမ်းနဲ့ဘာမှလာပြီးတော့ထောက်ထားနဲ့စွန့်လွတ်ပါတယ်ဆိုတော့အကြောင်းမပါဘူးကျန်တဲ့မြေတွေကတော့နိုင်ငံတော်ကနေပြီးတော့စွန့်လွတ်ပါလို့ပြောရင်စွန့်လွတ်ပါမယ်ဆိုတဲ့အခါကိုတက်ကြရပြီးတယ်ဆိုတော့အဲ့လိုပုံစံမျိုးတွေရတာများတယ်အဓိကကလေသမားကိုလာပြီးတော့အောက်သေးနဲ့လာညှိနေတယ်တချို့နေရာတွေမှာချင်းချောက်တာတွေအထိရှိတယ်ဒါမင်းတို့ဝင်လို့ခွင့်မရှိတော့ဘူးအဲ့ဒါနိုင်ငံတော်ပိုင်းငါတို့သိမ့်ထားတာအဲ့မင်းတို့မလာနဲ့တော့ဆိုပြီးတော့အဲ့လိုမျိုးချင်းချောက်တယ်တချို့နေရာတွေလက်နက်ကင်အင်အားတွေလာချထားတယ်ဒါမျိုးတွေအထိရှိတယ
်သိမ့်ထားတဲ့လေယာမြေတွေအပေါ်ပြန်လည်လုတ်ပိုင်ခွင့်ပေးအပ်မှုအချို့ရှိသလိုတင်းစီခံထားရတဲ့လေယာမြေတွေကိုမြေယာရော်ကြီးပေးနေကြတာတွေလည်းရှိနေပါတယ်တကုံမျိုးသစ်အရှိပိုင်းတောင်ပိုင်းစိတ်ကမ်းမြုံနယ်တို့ကလယ်သမားတွေကလည်းသူတို့ရဲ့လယ်ဧကတောင်းနဲ့ချီတဲ့လယ်မြေတွေကိုအကျိုးတူကန်ထရိုက်လေယာစနစ်အကောင့်ထဲပေါ်မယ်ဆိုပြီး2008ခုနှစ်ကတည်းကကုမ္ပဏီ16ခုကသိမ်းယူခဲ့တယ်လို့သိရပါတယ်။အဲ့ဒီလယ်တွေသိမ်းယူတဲ့ကုမ္ပဏီတွေနဲ့လယ်ယော်ကြီးပေးတဲ့ကုမ္ပဏီအချို့ရှိသလိုလယ်ယော်ကြီးမပေးတဲ့ကုမ္ပဏီတွေလည်းရှိနေတယ်လို့သိရပါတယ်။လယ်သိမ်းခံလယ်သမားတို့ဖြစ်တဲ့ကိုမြင့်ကျော်ကယော်ကြီးငွေအစားသူတို့လယ်တွေပြန်လိုချင်တဲ့အကြောင်းပြောပါတယ်။
လေတော့ပြန်ပေးတာမရှိဘူးကျွန်တော်2008ခုနှစ်တည်းက contract family ဆိုပြီးတော့လေသမားနဲ့ရုပ်လူလုပ်ငန်းဆိုပြီးတော့ဒီ company တွေကတိန်းတာပေါ့ကျွန်တော်တို့ကတော့လေသမားတူပေမဲ့ခံယူချက်ချင်းကတူချင်းမတူမှာဘူးတို့ကတော့အခုလေပြန်လုပ်ဖို့ပဲတောင်းဆိုတာရောချင်းငွေတောင်းဆိုတာမဟုတ်ဘူ
းလက်ရှိအချိန်ထိပြီးခဲ့တဲ့အစိုးရအဆက်ဆက်လေသိန်းခံလေသမားတွေဟာသူတို့ရဲ့လေယာမြေတွေတင်းစီခံရမှုအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ကိုတိုင်တန်းမှုတွေအပါအဝင်လေသမားရေးဆောင်ရွက်နေသူတွေနဲ့တိုင်ပင်ပြီးနီးမျိုးစုံနဲ့ဆောင်ရွက်ခဲ့ကြပြီမဲ့လေမြေပြန်လည်ရရှိမှုနှဲပါနေစေဖြစ်တယ်လို့သိရပါတယ်လွှတ်တော်ကဖွဲ့စည်းထားတဲ့လေယာမြေနဲ့အခြားမြေများတင်းစီခံရမှုကော်မရှင်ကတာဝန်ရှိသူတွေအနေနဲ့လည်းသူတို့ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးရေးအပိုင်းမှာသာတာဝန်ရှိကြောင်းပြောဆိုကြကြောင်းပါခင်ဗျာ